မြန်မာနိုင်ငံအေရှန်လုံခြုံမှုနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးဆိုးဝါးတဲ့လူခွင်ချိုးဖောက်မှုတွေကျူးလွန်တဲ့စစ်ကောင်စီအကြီးတန်းအရာရှိကြီး73ယောက်နဲ့ကုမ္ပဏီ3ခုကိုကနေဒါကနေဒဏ်ခတ်အရေးယူလိုက်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျိုလီကမတ်လ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဆနစ်တကျနဲ့ဆိုးဝါးတဲ့လူခွင်ချိုးဖောက်မှုတွေကျူးလွန်တဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်တပ်ကလူပုတ်ကိုယ်တွေကိုအရေးယူတာဖြစ်ပြီးသူတို့ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေမတည်ငြိမ်မှုတွေနဲ့ဆိုးရတဲ့ပြဿနာဖြစ်အောင်လုပ်နေတယ်လို့ဖော်ပြထားပါတယ်။ပဋိပက္ခတွေကြောင့်နိုင်ငံတွင်းလူသားစာနာမှုအခြေအနေယိုယင်းလာသလိုအရက်သားတွေပေါ်မှာအကြမ်းဖက်မှုနဲ့မတည်ငြိမ်မှုပါတိုးလာတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့အစည်းအဝေးတွေအရ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတွေတိုးလာပြီးခုနှစ်ကဒီဇင်ဘာ2ရက်နေ့အထိဆိုအရက်သားတည်ဆုံမှုဟာ6000ကျော်နေပြီဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်မနေ့ကပထမ4လအတွင်းမှာပဲကလေးငယ်ပေါင်း61ယောက်အပါအဝင်အရက်သား350ကျော်သေဆုံးခဲ့ပြီး950ကျော်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။တခြားနိုင်ငံတွေအနေနဲ့လည်းအလားတူအရေးယူကြဖို့ကနေဒါကဆက်လက်တိုက်တွန်းခဲ့ပါတယ်။